Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝဲညတညဖြစ်ပါသည်ခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American တန်ကနေ2024ခုနှစ်ဇူလိုင်လ20ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00ကနေ10:00လိုင်းလို့မီတာ3251နဲ့လိုင်းလမ်းမီတာ190ပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုင်းရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါရှင်ပြည်အပေါင်းကခင်ဝေးကြပါစေကျွန်မခင်ပြူထွေးပါဂါဇာညင်းကြီးရဲ့အတွက်တွေးဆဆွေးနွေးမှုတွေလုပ်နေတဲ့အချိန်ထဲမှာပဲဂါဇာအလယ်ပိုင်းကဒုက္ခသည်စခန်းတွေကိုအစ္စရေးကလေကြောင်းကတိုက်ခိုက်လို့သေဆုံးတဲ့သူတွေ20ကျော်ရှိတယ်လို့ဂါဇာကျန်းမာရေးဌာနကပြောပါတယ်နောက်ကြိုက်မရောမြို့နယ်တွေကဘုံကြီးကျောင်းတစ်ချောင်းကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့သေဆုံးသူ20ကျော်နဲ့ဒဏ်ရာရသူတွေအများပြားရှိတယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါတယ်MNDA ကိုကံဖွဲ့ကတော့တရုတ်ရဲ့တောင်းဆိုမှုကြောင့်အပြစ်ရက်ဆဲတာတွေကိုဇူလိုင်လကုန်ထိတက်တန်းကြိုးထားတယ်လို့ပြောပါရယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အထူးပြောပြပါမယ်ရှင
်သတင်းတွေပြီးတဲ့နောက်နောက်ဆင်ရမယ့်ထဲမှာတော့မန္တလေးတိုင်းမန္တရာဘတ်မှာတောင်သူတွေစပါးဆိုင်ဖို့အခက်အခဲကြုံနေရတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဥတမောင်သားရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာအစည်းအဝေးမှာဆိုရင်တော့
ဥရောပဆိုတာဒီမိုကရေစီနိုင်ငံတွေစုဖွဲ့ထားတာပဲလေအဲ့ဒီမိုကရေစီစနစ်ကိုသူတို့ဆက်ပြီးတော့လိုလားနေသေးတယ်အဲ့ဒီအတွက်မြန်မာနိုင်ငံမှာလည်းဒီမိုကရေစီထွန်းကားတာကိုသူတို့လိုချင်တယ်မြန်မာနိုင်ငံမှာခုလက်ရှိကြုံတွေ့နေရတဲ့အကျပ်တဲတွေကိုသူတို့မလိုလားဘူ
း BBC မြန်မာပိုင်းရဲ့အငြိမ်းစားဌာနမှူးဒေါက်တင်သားစီပြောသွားတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဒုသအစည်းအဝေးအာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးပါဝင်သတင်းတွေကသုတအစည်းအဝေးကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကအချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်နေနဲ့လာမယ့်ရွေးကောက်ပွဲမှာဒီသမ္မတတက်တန်နောက်တစ်ချိန်ထပ်မပြိုင်ဖို့အတွက်ဖိအားပေးတောင်းဆိုလာတွေပို့ပြီးတော့များလာပေမဲ့လို့လည်းသမ္မတအနေနဲ့ဆက်ပြိုင်သွားမယ်ဆိုတာကိုသူ့ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့ကတောက်ကြနေကထုတ်ပြန်ပါတယ်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဘိုင်ဒန်အနိုင်ရနိုင်ချေနည်းလာနေပြီဆိုပြီးတော့ဒီမိုကရက်တစ်အများပြားကိုယ်တိုင်ကပါဖိအားပေးပြောလာကြတာပါသမ္မတဘိုင်ဒန်ကတော့လောလောဆယ်ကိုဗစ်ဖြစ်နေလို့ဒလဝဲမျိုးကနေအိမ်မှာတီးခြားခွဲနေတဲ့ဒါဖြစ်ပါတယ်တကယ်လို့ဒီသမရအနေနဲ့ဝင်မပြိုင်တော့ဘူးဆုံးဖြတ်မယ်ဆိုရင်သူ့ရဲ့နေရာမှာဘယ်သူကအစားထိုးအဆိုပြုမလဲဆိုတာမေးခွန်းဖြစ်လာတယ်လို့ရှင်းလာထဲမှာချင်းပါမယ်နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံမှာသမရကနောက်လူတယောက်ကိုအဆိုပြုတင်ပြတာမျိုးဖြစ်လာနိုင်တယ်ဆိုတဲ့ခမန့်ချက်တွေလည်းထွက်လာပါတယ်လက်တလောခမန့်နေကြတဲ့အထဲမှာတော့ဒုသမရကမလာဟဲရစ်ကထိတ်ဆုံးမှရှိနေပြီးနောက်ထပ်ဖြစ်နိုင်ခြေခမန့်ခံထားတဲ့သူတွေထဲမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကာဗင်နူဆမ်ပန်ဆယ်ဗီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျိုးရှပီရိုမစ္စကန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝစ်မာတို့ပါပါတယ်ဒုသမ္မတကမလာဟဲရစ်ကတော့အခုအချိန်ထိသမ္မတဘိုင်ဒန်ကိုပဲဒီဒီမိုကရက်တစ်ကိုယ်စားလှယ်လောင်းဖြစ်နေထောက်ခံတဲ့အကြောင်းတရားဝင်ပြောကြားထားပါတယ်ရှင
်ဒီနိုင်ငံကိုင်ရိုမှာဒီဂါဇာအပြစ်ခတ်ရဆဲရေးဆွေးနွေးမှုတွေတိုးတက်နေချိန်မှာပဲဂါဇာအလယ်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကိုမင်းညားကအစ္စရေးဘက်ကလေကြောင်းကနေ3ချိန်တိုက်ခိုက်တာကြောင့်73ရောက်ထပ်မနေသေးသုံးသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နူဇရက်နဲ့ဘူရေးဒုက္ခသည်စခန်းတွေထဲကသေဆုံးသွားသူတွေထဲမှာကလေး3ယောက်နဲ့အမျိုးသမီး1ယောက်တို့ပါဝင်တယ်လို့သေဆုံးတဲ့ရုပ်အလောင်းတွေကိုအနီးနားကစစ်ရုံကိုပို့ဆောင်ပေးတဲ့ပါလက်စတိုင်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့ကပြောပါတယ်။တစ်ချိန်တည်းမှာပဲအီဂျစ်နိုင်ငံကိုင်ရိုမှာတော့အစ္စရေးနဲ့ဟမတ်စ်ကြားအပြစ်ခတ်ရဆဲသဘောတူညီမှုရဖို့အတွက်အမေရိကန်ပါဝင်နိုင်ငံတကာကဆက်ပြီးတော့လှုံ့ဆော်နေကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်သိုနီဘလင်ကန်ကတော့ဟာမတ်စ်တွေဖမ်းထားတဲ့အစ္စရေးတစားကနေပြန်လွတ်ပြီးနှစ်ဖက်အပြစ်ခတ်ရဆဲရေးသဘောတူညီချက်ရဖို့ကလက်ထက်အလိုမှာရောက်နေကြောင်းဒါပေမဲ့အဲ့လိုပန်းနိုင်ကိုရောက်ဖို့နောက်ဆုံးအပိုင်းကတော့အခက်ဆုံးဖြစ်တယ်ဆိုပြီးတော့တောက်ချာနေကပြောလိုက်ပါတယ်ခင်ဗျာ
ရုရှားကယူကရိန်းကိုဒီဒရုန်းတွေဒုံးကျည်တွေနဲ့ညလုံးပေါက်ပစ်ခတ်တိုက်ခိုက်တာကြောင့်မလို့ယူကရိန်းရဲ့တပ်နှစ်ဦးသေဆုံးပြီးတော့နိုင်ငံတော်ဝန်ကအခြေခံအဆောက်အုံတွေစွမ်းအင်စက်ရုံတွေမြစ်ထားတဲ့ယူပို့ဆောင်ရေးလုပ်ငန်းတွေကိုထိခိုက်ခဲ့တယ်လို့ယူကရိန်းအရာရှိတွေကဒီကနေ့ပြောပါတယ်အရှေ့မြောက်ပိုင်းကမြို့ငယ်လေးတစ်ခုဖြစ်တဲ့ဘာဗင်ကိုဗီမြို့ကအခြေခံအဆောက်အုံတွေကိုရုရှားရဲ့ဒီအစ္စကန်ဒါဒုံးကျည်တွေထိမှန်လို့လူနှုတ်ဦးသေဆုံးပြီးတော့နောက်ထပ်၃ဦးဒဏ်ရာရခဲ့တယ်လို့ဟာကီဗ်ဒေတာအုပ်ချုပ်ရေးမှူးအိုလက်ဆန်နီဟူဘော့ဖ်ကပြောပါရယ်။ဘယ်အခြေခံအဆောက်အုံတွေထိမှန်ခဲ့တယ်လဲဆိုတာကိုအသေးစိတ်မပြောပေမဲ့လူနေအိမ်တွေအုပ်ချုပ်ရေးနဲ့စီးပွားရေးအဆောက်အုံတွေ50ကျော်ထိခိုက်ပျက်စီးခဲ့တယ်လို့ Telegram လူမှုကွန်ရက်ကတစင်သူကဖော်ပြခဲ့ပါရယ်။မင်းညားကညလုံးပေါက်တိုက်ခိုက်မှုအတွင်းမှာပဲ့ထိန် အစ္စကန်ဒာမစ်ဆိုင်ဒုံးလက်နဲ့၄ခုလောက်နဲ့ရုရှားကပစ်လို့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ယူကရိန်းလက်ထက်ကပြောပါတယ်။ယူကရိန်းလက်ထက်အနေနဲ့ဒီတိုက်ခိုက်မှုကိုဂျားပြတ်ဟန်တာပစ်ချတာတွေမလုံနိုင်ခဲ့ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့တခြားသောဒီနိုင်ငံအရှေ့ပိုင်းမြောက်ပိုင်းနဲ့အလဲပိုင်းဒေသတွေကိုပစ်ခတ်တဲ့ရုရှားရဲ့ဒရုန်း18စင်းနဲ့က73စင်းကိုတော့ယူကရိန်းလက်ထက်ကဂျားပြတ်ဟန်တာဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်ရှင်။
ဝန်ပြည်နယ်ချိုင်မြောမြို့နယ်ကဖုန်ကြီးကြောင်တစ်ကြောင်ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲတိုက်ခိုက်လို့အရသားတွေအပါအဝင်လူ20ထပ်မနည်းတေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိနေပြီးတော့ဒီထဲမှာကလင်းငယ်တွေပါဝင်တယ်လို့ပြောပါတယ်။ပျောက်ဆုံးသူတွေကိုရှာဖွေတာခန္ဓာကိုယ်တစားစီဖြစ်နေတဲ့ရုပ်လောင်းတွေကိုလိုက်ခောက်တာတွေလုပ်နေသေးဖြစ်ပြီးတော့တေဆုံးသူအရေအတွက်ဒီထက်ပိုများနိုင်တယ်လို့လည်းမျက်မြင်တွေကပြောပါတယ်။ကျမ်းမြောမျိုးနဲ့ငပူအင်းရွာကဖုန်ကြီးကြောင်မှာဝါစုလာပြေဓမ္မဆက်ကြခါတော်နေ့အတွက်အနီးနားကလွှစင်ကုန်းရွာသူရွာသားတွေပါလာရဝိုင်းဝန်းပြီးပြင်ဆင်ဆွန့်ချက်ပြုတ်နေချိန်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဒါပြင်တော်လိုင်းကြီးပူပေါင်းတပ်တွေအစည်းအဝေးလုပ်ဖို့အဲ့ဒီဖုန်ကြီးကြောင်မှာလူစုနေတယ်ဆိုတဲ့သတင်းကြောင့်လည်းပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ယူဆကြောင်းဝန်ပြည်နယ်အခြေစိုက်ကြားပြူစစ်ကြောင်းတာဝန်ရှိသူတဦးက VOE ကိုပြောပါတယ်ခင်ဗျာ။
မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAA ကိုကန့်အဖွဲ့အနေနဲ့တရုတ်နိုင်ငံရဲ့တောင်းဆိုမှုကြောင့်ဇူလိုင်လကုန်အထိအပြစ်ခတ်ရက်စဲထားမဲ့အကြောင်းကိုထုတ်ပြန်လိုက်ပါတယ်။ရှမ်းမြောက်ဒေသမှာဒီလ15ရက်နေ့ကနေ18ရက်နေ့အထိ၄ရက်ကြာအပြစ်ခတ်ရက်စဲတဲ့အကြောင်း MNDAA ကကြေညာခဲ့ပြီးတဲ့နောက်အခုတစ်ချိန်ဒီ19ရက်နေ့ကနေဒီလကုန်နဲ့31ရက်နေ့အထိထပ်မံတက်တန်းတိုးလိုက်တာလည်းဖြစ်ပါတယ်။ဒီလိုအပြစ်ရက်တက်တန်းတိုးလိုက်ပေမဲ့လို့ဒီကာလမှာစစ်ကောင်စီတပ်တွေကတိုက်ခိုက်လာတဲ့ဆိုရင်တော့ MNDAA တပ်ဖွဲ့တွေအနေနဲ့ကိုကိုကိုခုခံကာကွယ်ဖို့တင့်တော်တဲ့တံပြန်တိုက်ခိုက်မှုတွေလုပ်သွားမယ်လို့ဖော်ပြထားပါတယ်။အပြစ်ရက်ထားတဲ့ကာလအတွင်းမှာဒေသဆိုင်ရာအုပ်ချုပ်သူတွေနဲ့ပူးပေါင်းပြီးစစ်ဘေးဒုက္ခသည်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်သွားမယ်အကြောင်းနဲ့လက်ရှိထိန်းချုပ်နယ်မြေတွေမှာဆက်လက်ခန်းစစ်ဆင်နိုင်ဖို့နဲ့လေကြောင်းရန်ကာကွယ်နိုင်ဖို့အတွက်အစီအမံတွေလုပ်သွားမယ်အကြောင်းလဲဇူလိုင်လ19ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ MNDAA ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်ရှင
်။အစိုးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOE ကနေမြန်မာဘာသာအစီအစဉ်တွေကို ည10:00 AM ထိုင်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မန္တလေးတိုင်းမတရားဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်။တိုက်ပွဲတွေဖြစ်နေတဲ့မန္တလေးတိုင်းမတရားမြို့နယ်ကဆဲတော်ကြီးဆယ်ရီမရရှိတာကြောင့်မန္တလေးမတရားမြို့နယ်တွေကစိုက်ပျိုးရေးတောင်သူတွေမှာအခက်အခဲတွေဖြစ်နေပါတယ်။မိုးစဘာစိုက်ပျိုးချိန်ရေမရရှိတာကြောင့်လေဧကတောင်းနဲ့ချီပျက်စီးဖို့အရေးနဲ့ကြုံတွေ့နေရပါတယ်။မန္တလေးတိုင်းကအခြေအနေသတင်းပေးဖို့ချက်ကိုတော့ကိုစီသူကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်နေတဲ့မန္တလေးတိုင်းမတရားမြို့နယ်ကဆဲတော်ကြီးဆယ်ရီကိုမရရမျိုးပြင်မန္တလေးမျိုးကပသိမ်ကြီးအမရပူရအရှိချမ်းကဒေသခံတွေကအ धिक အားထားအသုံးပြုနေရတာလည်းဖြစ်ပါတယ်။ဆယ်ရီမရတာတပတ်ကျော်ရှိလာပြီဖြစ်တဲ့အတွက်အခက်အခဲတွေနဲ့ကြုံနေရတာလည်းဖြစ်ပါတယ်။မရရဒေသခံတူကရေမရရှိတဲ့အတွက်အခက်အခဲကြုံတွေ့နေရတာကိုအခုလို့ပြောပါတယ
်။မရရတဲ့မှာဘယ်လိုဖြစ်တော့အခုကျတော့တောင်သူတွေကလက်ရှိတော့ရေလိုအပ်တာပေါ့။ဟာကျဲထားတဲ့လူကလည်းရေလိုတာပဲ။အခုဆက်မောင်းမဲ့လူကလည်းရေလိုတာပဲပေါ့။အခုတောင်သူတွေကအကုန်ဆင်းနေရေမရဘူးမလာဘူးလေ။အဲ့ဒါကြတော့အခုကျတောင်သူတွေကနည်းနည်းရနာနေရတာပေါ့ဗျာ။တချို့ကျတော့ကျဲပြီးသားလူတွေလည်းကျဲပြက်ပြီးသားတွေဒီကြောင့်ခက်ခဲဖြစ်နေတယ်။
ဆယ်တော်ကြီးရေကိုမရရမြို့ကန်တွေအပြင်မန္တလေးမြို့ကဒေသခံတွေဖြစ်တဲ့ပသိမ်ကြီးနဲ့အမရပူရအရှိချမ်းကဒေသခံတွေကပါအားထားအသုံးပြုနေရတာပါဆယ်ရေကိုစိုက်ပျိုးတာအပြင်တောက်သုံးရေအတွက်ပါအသုံးပြုကြတာဖြစ်ပြီးအခုလိုရေမလွတ်တဲ့အတွက်အခက်အခဲတွေကြုံတွေ့နေရတာပါຫນွေစဘာရေသိမ်းပြီးမိုးစဘာစိုက်ပျိုးမဲ့အချိန်မှာဆယ်ရေမရရှိတဲ့အတွက်ပြိုးဝင်တွေတည်ဆုံးပြီးတော့တောင်းနဲ့ချီတဲ့လေရေကတွေပျက်စီးမဲ့အရေးလည်းကြုံတွေ့နေရပါတယ်ဆယ်ရေမရရှိရင်မိုးစဘာပြိုးခင်းတွေပျက်စီးဆုံးရှုံးနိုင်လို့ရည်လွတ်ပေးဖို့ကိုလည်းဒေသခံတွေကလိုလားနေတာပါပသိမ်ကြီးမြို့နယ်စဘာဆိုင်တောင်သူတူကခုလိုပြောပါတယ
်ရေမလာတော့ကျွန်တော်တို့ဒီမှာပြိုးကင်းနေချောင်းနေတယ်ချိုးရလဲစိုက်တော့မဲ့ဟာတွေခရီးတွေချောင်းနေတာပေါ့ခုစိုက်ဖို့ရာတွေဒီပြိုးကင်းလုပ်ဖို့ရာတွေခက်ခဲဖြစ်တာပေါ့ကျွန်တော်တို့ခုဧကဟိုထောင်ချီတောင်းချီလောက်ရှိမှာပေါ့ခုဟာကတော့ကျွန်တော်တို့ဆယ်တော်ကြီးကနေလွတ်တဲ့ဟာကမရေယာကျွန်တော်တို့ပသိမ်ကြီးမရဘူးတာအကုန်လုံးပေါ့ကျွန်တော်တို့အဲ့ဒီ၃မျိုးနဲ့ဆက်နေတယ်ကျွန်တော်လေစိုက်ဖို့ရာရေအမြန်ဆုံးလွတ်ပေးချင်တာပေါ့ရေအမြန်ဆုံးလာပေးချင်တယ်ဒီပြိုးပင်လေးတွေသေသွားလို့ချင်းလေဒီကလေစိုက်လို့မရတော့ဘူးလေကိုပြိုးပင်လေးတွေမသေးခင်ကိုခုမိုးလေးနဲ့ဆိုတော့ကျွန်တော်တို့ဟိုအသက်ကလေးတော့ဆက်ပြရပါဗျာကိုတော့ကိုမိုးလေးကလည်းနည်းနည်းတော့ကြာနေတာဟိုလေနာ၆နာနီးတဲ့လူတွေကရေတို့ပြည့်သေးတော့ဟွာတဲ့တော့ရှိတဲ့ရေလေးတွေ
ကလေးတွေနဲ့မှုတ်တင်ပြီးတော့အဲ့လိုလုပ်နေကြတာပေါ့အရင်မလာခင်အပင်လေးတွေအသက်ဆက်အောင်ဆိုပြီးတော့အဲ့လိုလုပ်နေကြတာကာကွယ်ရေးတပ်ဖွဲ့တွေဟာဂျွန်လ 25 ရက်က
စေရီကိုအမိပြုပြီးတော့ဒေသခံတွေဟာတောက်တုံးရီအပြင်စိုက်ပျိုးရေးကိုလှုပ်ဆောင်နေရတာလည်းဖြစ်ပါတယ်ခင်ဗျာ။မရမြို့နယ်တွေကစိုက်ပျိုးရေးတောင်သူတွေစေရီမရရှိတာကြောင့်စိုက်ပျိုးရေးခက်ခဲကြုံနေရတဲ့အခြေအနေကိုကိုစီသူပြောသွားတာဖြစ်ပါတယ်။အခုကစပြီးတော့ဗတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုတင်ဆက် ဒီကိစ္စကိုလည်းအမျိုးသမီးအလုပ်ပိုင်ခွင့်ရှိပေမဲ့လို့ထိုင်းရောက်မြန်မာအလုပ်သမားအများပြားကတော့ကိုဝန်ကြောင့်အလုပ်ကနေထွက်ဖို့ဖိအားပေးခံရတာအလုပ်ဖြုတ်ခံရတဲ့ကြောင့်ကြပါရတယ်။ဥပဒေပြဋ္ဌာန်းထားပေမဲ့အကာအကွယ်မရကြတဲ့ကိုဝန်ဆောင်အမျိုးသမီးအလုပ်သမားတွေအကြောင်းကိုတော့ဒီတစ်ပတ်ဒုသာစီစဉ်မှာဖရွန်တီးယားမြန်မာဝိုင်းတော်သားတွေကတင်ဆက်ပေးထားပါရခင်ဗျာ။
ဒီစားရေးကြီးတော့ပျော်တော့ပျော်တယ်တော့ပြမဲ့လို့တော့မထင်ဘူးမနော်မအဲအစင်မပြေတဲ့မိသားစုကြရတယ်ဒုက္ခတွေရောက်တာပေါ့ခက်ပြောက်မှုရှင်အထွေတွေတင်ရဘယ်လိုမှရောက်ကြတရားလုံးစားနဲ့ရုံးကန်မိသားစုတွေများတဲ့ဒုက္ခတွေရောက်ကြတော့လူငယ်တွေဟာထိုင်းနိုင်ငံကိုရှေ့ပြောင်းလာတဲ့အခါမှာသူတို့သတ်မှတ်ထားတဲ့အချင်းတွေထက် ပိုပြီးတော့ကြာရှည်စွာနေထိုင်တတ်ကြပါတယ်။တချို့ကမိသားစုဘဝတွေကိုတောင်းထူထောင်လိုက်ကြပါတယ်။ဒါပေမဲ့သူတို့ရဲ့အခွင့်အရေးကိုမသိရင်
ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။ကိုဝင်စားရေးရှိတော့ပျော်တော့ပျော်တယ်တော့ပြောမယ်လို့တော့မထင်ဘူးမော်နော်။ဒါမဲ့လည်းနောက်ပိုင်းစင်ညာသူတို့လှုပ်ဖြုတ်ပါတယ်။တမီးကဘာလို့လဲဆိုတော့ဘိုင်းမှာဂျိတ်မြဲတွေ့သွားတော့ဦးရီကကိုးနိုင်စင်နိုင်ဆိုဂျိတ်တွေမှလည်းဖြစ်မယ်လीဂျိတ်မတွေ့လို့လည်းမဖြစ်ဘူး။အားကြောင့်ဂျိတ်တွေ့တဲ ကျွန်တော်တို့ဒီမှာပြောခဲ့တဲ့အပြင်မန္တလေးမြို့ကဒေသခံတွေဖြစ်တဲ့အဲဒီမိုကရေစီစနစ်ကိုတောင်းသူတွေကတုံးလာပဲရှိပါသေးတယ်။တခြားမြန်မာအမျိုးသမီးတွေနေသူပဲမတ်ချယ်ရီကလည်းကိုဝင်ဆောင်နေစဉ်အတွင်းညာဘက်အလုပ်လုပ်တဲ့အခါမှာမကောင်းဆိုးဝါးတွေကပ်မပါလာအောင်ကာကွယ်တဲ့အနေနဲ့ချိန်တွေ့ရမယ်ဆိုတဲ့အယူကိုလက်ခံယုံကြည်သူပဲဖြစ်ပါတယ်။ တရမှာတော့အလုပ်ရှင်တွေကယူနီဖောင်းအသစ်ပေးဖို့အတွက်လုပ်သမားတွေကိုရုံးခန်းနဲ့ခေါ်ပါတယ်။မက်ချယ်ရီနဲ့နောက်ထပ်ကိုဝင်ဆောင်အမျိုးသမီးတို့ကိုခေါ်တဲ့အချိန်မှာတော့တလအလုပ်လုပ်ပြီးထွက်ဖို့အတွက်ဆာရွက်စာတမ်းမှာလက်မှတ်ထိုးခိုင်းတာပါ။သူမအနေနဲ့ချင်းချောက်ခံရပြီးဖိအားပေးသလိုခံစားရတဲ့အတွက်လက်မှတ်ထိုးပေးလိုက်ရပါတယ်။
သူတို့ထိုးခိုင်းတဲ့လက်မှတ်မှာလည်းဘာတွေရရမှန်းမသိဘူး။သူတို့ရှမ်းလို့တွေရောဗမာလူရောကို့မှာလည်းအဲ့လောက်တိချိန်မရှိဘူးလေ။ငါးမိနစ်ပဲလို့တော့တယ်။မာရဲ့ငါးနိုင်တော့ငါးမိနစ်လို့မှခေါ်ဖြုတ်လိုက်ကြလေ။သူမအနေနဲ့အဲ့ဒီဆက်ယုံမှအလုပ်လုပ်နေတာတုံးလာလောက်ရှိပြီဆိုပေမဲ့လေကိုဝင်ရှိလာတဲ့အတွက်ကြောင့်ဘာခံစားခွင့်မှမရပဲအလုပ်ထုတ်ခံလိုက်ရပါတယ်။ သူမအမျိုးသားကလည်းပုံမှန်အလုပ်မရှိပဲတခါတလေမှနေစာအလုပ်လုပ်ရတာပါ။သူမနဲ့သူမရဲ့ကလေးအတွက်အာဟာရပြည့်ဝအောင်စားဖို့မဆိုထားနဲ့ထမင်းတောင်နတ်မန်အောင်မစားနိုင်ခဲ့ပါဘူး။ညနေလောက်ခက်ခဲ့ပြဗမာမှလည်းလုံးရှိကိုမှစားဖို့ကိုစားချင်တာလည်းမစားရတော့ဘူး။ခင်းမရှိရင်လည်းမဖြစ်ဘူးလေ။ဂလန်းရှိဂလန်းကောက်စားလိုက်တယ်။ကစုံကစုံရတွေ့တော့ကစုံရကူစားလိုက်တယ်။ပြီးရင်လည်းစားတယ်အဲ့လိုမျိုးန
ထိုင်းနိုင်ငံရဲ့အလုပ်သမားဥပဒေအရမြို့သမီးတွေဟာကိုယ်ဝန်ဆောင်ချိန်မှာအလုပ်လုပ်ပိုင်ခွင့်ရှိကြပါတယ်သူတို့တွေဟာကိုယ်ဝန်ရှိလာတဲ့အခါမှာအလုပ်ထုတ်ပယ်မခံရဘူးအထူးကာကွယ်ခွင့်ကိုတောင်ရကြရမယ်သူတွေဖြစ်ပါတယ်ပြီးတော့အလုပ်ရှင်တွေအနေနဲ့လည်းရောကြီးငွေပေးရမှာဖြစ်ပါတယ်
မတ်ချယ်ရီအနေနဲ့ဆိုရင်လောက်ခတလားစာရရှိမှာဖြစ်ပါတယ်။ဒါပေမဲ့လည်းရွှေပြားလိုသမားတွေအတွက်တော့ဥပဒေဟာအမြဲတမ်းအကာအကွယ်ဖြစ်ရှိနေတာမဟုတ်ပါဘူး။များသောအားဖြင့်သူတို့အနေနဲ့ရရှိမဲ့အခွင့်အရေးတွေကိုမသိကြသလိုသိနေရင်လည်းတောင်းဆိုလို့မရတဲ့အခြေအနေရှိနေကြတာဖြစ်ပါတယ်။အခုလိုမျိုးဒုက္ခရောက်ရတာဟာမတ်ချယ်ရီတယောက်တည်းတော့မဟုတ်ပါဘူး။ကိုဝင်ဆောင်ချိန်မှာပဲအလုတ်ဖြုတ်ခံလိုက်ရလို့လာရောက်တိုင်တန်းတဲ့သူတွေအများကြီးရှိနေတယ်လို့ရွှေပြားလူသမားကြီးလှုပ်ရှားသူတွေကပြောပါတယ်။ဒီအခြေအနေတွေဟာနောက်ပိုင်းနှစ်တွေမှာပိုဆိုးလာတယ်လို့ Walker Alliance Group ကကိုတူးလင်းကပြောပါတယ်။
တချို့ကဆိုလေးလားလောက်နဲ့ပေါ့ကိုဝင်ရှိသွားပြီဒီမျိုးသမီးတို့သူကလုံးချုပ်တယ်ပေါ့နော်ပေးနာပြလိုက်တာတွေလုပ်ငန်းထဲမှာများကိုဝင်ပြတ်ကြမှာလို့ဘာလို့ပေါ့နော်လေးပင်မတဲ့အချိန်မှာတချို့ရာမှာဆိုချော်လဲတာတွေရှိတယ်ပေါ့အဲ့လိုမျိုးဆိုရင်တို့ရဲ့စက်ယုံကပဲတို့ရွာမှာစိုးရင်လည်းဒီမျိုးသမီးတွေကိုကိုဝင်ရလာပြီဆိုရင်တို့တော်တော်များများချုပ်ပြစ်တာတွေကတော်တော်ကြီးကိုတွေ့ပါနိုင်ငံမှာနေရာတိုင်းမှာကြုံတွေ့ရတယ်တချို့ကဆိုများ3လလောက်နဲ့3လ3လ4လလောက်ဆိုဘိုက်ကပူလာတယ်ပေါ့နော်အနေနဲ့တချို့လုပ်ငန်းတွေက9လအထိခန့်တယ်တချို့ကဆိုရင်4လလောက်နဲ့ချုပ်ပြစ
်မဲဆောက်မှာအလုပ်လုပ်နေတဲ့မတ်ဝဝါကတော့သူမရဲ့ကိုနှစ်တာအလုပ်လုပ်တဲ့တက်တန်းအတွင်မှာဆက်ယုံပါရှင်တတိတွေကကိုဝင်စားအမျိုးသမီးတွေကိုအလုပ်ထွက်ခိုင်းတာကိုမြင်လာခဲ့ရတာပါဆယ်ကျော်တက်ရွေတားနှယောက်ရှိတဲ့မတ်ဝဝါအနေနဲ့ဖနစ်ကကိုဝင်စားရှိပြီလို့သိလိုက်တဲ့အချိန်မှာပျော်ရွှင်မှုနဲ့အတူစိတ်တော့ကတွေလည်းအတူတွဲပါလာခဲ့ပါတယ်တိကြတာကတော့မဝဝါရဲ့အလုပ်ရှင်တွေကသူမကိုအလုပ်ထွက်အောင်ကြိုးစားခဲ့ကြပါတယ်
။ခလေးမို့ပြီးတော့၃လနေလို့ရှိရင်တမီးအလုပ်ပြန်လို့ဆိုရရင်ရပါပြီပေါ့။တမီးတို့ထွက်စားတော့လက်မထိုးပြစေနဲ့ပေါ့ဒီပြောရလေ။အာသူတို့တွေကလက်မခံအောင်သူတို့ဟင်းမရအောင်လက်မပဲထိုးထွက်စားပဲအတွင်းတွင်လာပေးတယ
်။မဝဝါတယောက်နေနဲ့သူမရရှိမဲ့အခွင့်အရေးကိုတည်တဲ့အတွက်ကြောင့်မမမမပဲရက်တီခဲ့ပါတယ်။သူမအနေနဲ့ထိုင်းဝေရကလေးမိဖွားခွင့်68ရက်ရရှိနိုင်တာကိုလည်းသိခဲ့ပါတယ်။ထိုခွင့်ကာလအတွင်းမှာ45ရက်ကလစာရခွင့်ဖြစ်ပါတယ်။မိဖွားခွင့်တောင်းမှုအတွက်အလုသမားကာကွယ်ရုံးကိုတွားရောက်ခဲ့ပြီးရုံးကလိုင်းနာဖို့ဆက်ယုံကိုအမိန်ပေးပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဆက်ယုံလို့ရှင်တွေကအလွယ်တကူလိုက်ရောခဲ့တာမဟုတ်ပါဘူး။ကလေးမွေးဖွားပြီးတာတပတ်ပဲရှိသေးတဲ့မဝဝါကိုဆက်ယုံအပြင်ဘက်မှာစောင့်ခိုင်းခဲ့ပါတယ်
။ခွင့်စားလာယူပေါ့။နိုင်ဝက်လောက်ကြာမနာအောင်ဖွဲ့စည်းနေခေါ်ပြလာလိုက်ရတော့တဲ့။ပုံဆက်တော့မှမန်နေဂျာမှထွက်လာတယ်။ထွက်လာယူစမကိုခွင့်စားမှလက်မလက်ထိုးခိုင်းတယ်။မောက်ခေါ်ပြီးညိတယ်ရန်ကိတ်မှာ။အာမိဖွားခွင့်45ရက်အခါကိုမယူဝန်းနဲ့နေလို့ရရင်မယူနဲ့ပေါ့နော်။
ရွှေပြားလူသမားကြီးကိုညီဆောင်ရွက်တဲ့အဖွဲ့တွေအနေနဲ့ကတော့မတ်ချယ်ရီလိုမျိုးကိစ္စရက်တွေကိုကိစ္စဖြစ်ဖြစ်ပြီးစမှာတိုင်ကြားရင်ကူညီပေးနိုင်တယ်လို့ဆိုပါတယ်။ရောင်ကြီးဦးလူသမားခွဲကဦးမိုးကျော်အနေနဲ့ကိုဝင်ဆောင်ခွင့်ရဖို့လှုပ်ပေးခဲ့တဲ့ဖြစ်စဉ်မှာအခွင့်အရေးပြန်ရတာ80ရာခိုင်နှုန်းလောက်တော့အောင်မြင်တယ်လို့ပြောပါတယ်။ဒါပေမဲ့ထိုင်းနိုင်ငံအနေနဲ့သူတို့ရဲ့ဥပဒေလှုပ်ဆောင်ချက်တွေကိုပိုပြီးတည်ချလှုပ်ဆောင်သင့်တယ်လို့ပြောပါတယ်။
ထိုင်းနိုင်ငံမှာလည်းအလုပ်သမားအခွင့်အရေးကာကွယ်ဥပဒေတွေရှိတယ်။အဲနိုင်ငံသားစီမံခန့်ခွဲဆိုင်ရာဥပဒေရှိတယ်။လောက်ကဥပဒေရှိသူ့ဥပဒေတွေသူပြဋ္ဌာန်းပြီးတော့အတည်ပြုထားရမယ်လို့တကယ်ရတဲ့ရလိုက်တဲ့အလုပ်သမားအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုလူလူရှုထားပြီးတော့ကျတော့အဲ့ဒီအလုပ်သမားတွေကတခုခုချိုးဖောက်တဲ့အခါကျတော့ဒီဥပဒေပါအတိုင်းပဲဖျက်ကနေဘာသာပိုင်းကိုဖုံးဆက်တာနဲ့ဖန်ကြီးရာတွေအရေးယူရတယ်ကျွန်တော်တို့တွေ့နေရတာပဲ။လက်မှတ်မှာထောက်ထားမရှိဘူးဖမ်းလိုက်တာပဲ။
မတ်ချယ်ရီအနေနဲ့အခုချိန်မှာတော့နောက်ထပ်အလုပ်တစ်ခုရနိုင်ခဲ့ပါတယ်။ဆောက်လုပ်ရေးအလုပ်တွေမှာအချိန်ပိုင်းလှုပ်ဆောင်နေတဲ့သူမရဲ့အမျိုးသားဖြစ်သူနဲ့အတူသူတို့ရဲ့သမီးလေးနှစ်ယောက်ကိုကြွေးမွေးဆောက်ရှောက်လျက်ရှိပါတယ်။ရှိမှာတော့မဝဝါတယောက်ကလေးမွေးပြီလို့သုံးလာပြီလို့ကလေးကိုကလေးထိန်နဲ့ထားခဲ့ပြီးအလုပ်ပြန်လုပ်နေပါပြီ။ဒါပေမဲ့လည်းသူမရဲ့ကလေးမိဖွားခွင့်စာချုပ်အရာပြန်ရရမယ်။အရင်လုပ်နေကြအလုပ်ကိုပြန်မလုပ်ရတဲ့အတွက်လုပ်ငန်းခွင်နဲ့စိတ်ပျော်ရွှင်မှုမရှိဘူးလို့ပြောပြပါတယ်။မဝဝါအနေနဲ့ရင်းနှီးကျွမ်းဝင်မှုမရှိတဲ့တခြားမတူတဲ့အလုပ်၃လမျိုးကိုပဲအလုပ်ရှင်ကလုပ်ခိုင်းပါတယ်။
တမီးအလုပ်ဆက်စင်တယ်တခါမှစိတ်ချမ်းသာမလို့ပါတနေ့ကို3လေးကတော့တမီးရုံောက်ခေါ်3လေးကဆိုတာအနည်းဆုံးပဲကလေးကတော့ဒီဘောတခြားလူနဲ့ခြားတော့စိတ်ကမချတာတော့ဘောအဲ့လိုမျိုးပေါ့ လုံးထဲမှာလည်းအဲ့လိုမျိုးကိုယ်တိုက်ခိုက်နေတဲ့ဆိုကိုယ်လည်းစိတ်ညစ်ရတာပေါ့ငါပတော်မြန်ပေါ့ငါအမားတွေနဲ့သူတို့ထောက်ပြမလဲပေါ့ကိုနော်ငါ့ကိုပြန်သူတို့ပတော်မြန်ပြဿနာရှာမလဲ
ဘဝဝါကတော့အလုသမာဥပဒေချထားတဲ့အတိုင်းအလုသမာတိုင်းအနေနဲ့အခွင့်အရေးပြေဝရရှိသင့်တယ်လို့ထင်ပါတယ်ဒီလိုမှမဟုတ်ရင်ထိုင်းနိုင်ငံမှာနေထိုင်တဲ့ရွှေပြောင်းလုသမာတော်တော်များများရဲ့မိသားစုကိုပြုစုပြထောက်မှုဆိုတဲ့အိမ်မက်ကအလွန်ခက်ခဲလာပါတယ်
မရဲအစင်မပြေတဲ့မိသားစုကြတာလဲဒုက္ခတွေရောက်တာပေါ့ခဏတယောက်မို့လို့ရှင်အကျွေးတွေတင်ရအင်းတော့ယောက်ျားတယောက်လှုပ်ဆောင်နေရုံးကံမိသားစုတွေများတဲ့ဒုက္ခတွေရောက်ကြပေါ့အဲ့လိုမိမတွေကခလေးမို့ပြီးတော့အလုပ်ခလေးသုံးလပြည့်လို့အလုပ်ပြန်လို့ရှင်တို့တပြောင်းရင်လည်းသူတို့ကမရသေးဘူးအလုပ်ဟိုမများသေးဘူးအလုပ်များမှခေါ်မယ်အဲ့လိုမျိုးပေါ့ခက်ခဲတွေရှိတယ်မှာ
တို့တရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလင်းမယ်တို့တန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှနားဆင်ပေးကြပါအောင်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးတဲ့တို့တန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့ဥရောပနိုင်ငံရေးလမ်းကြောင်းနဲ့လူခွင့်ရေးပေါ်ရိုက်ခတ်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးမှာဖြစ်ပါတယ်။ UK ပြင်သစ်နဲ့ဥရောပပါလီမန်မှာရွေးကောက်ပွဲပြီးတဲ့နောက်အမတ်နေရာအပြောင်းလဲတွေရှိလာပါတယ်။ဥရောပနိုင်ငံရေးလမ်းကြောင်းကြောင့်ဒီမိုကရေစီနဲ့လူခွင့်ရေးပေါ်မှာဘလို့ရိုက်ခတ်နိုင်ပါသလဲ။မြန်မာပြည်ဆိုင်ရာမူဝါဒနဲ့အကူအညီတွေပေါ်မှာရောတက်ရောက်မှုရှိနိုင်ပါသလား။BBC မြန်မာပိုင်းအငိမ့်စားဌာနမှူးဒေါက်တင်ထားဆွေကိုဥတမောင်သန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဒီလိုနဲ့လင်းရင်းလေးကကျင်းပခဲ့တဲ့ UK ရွေးကောက်ပွဲမှာ Labour Party အနိုင်ရရှိသွားပြီးဖြစ်စ်မှာတော့လက်ဝဲညွန်ပေါင်းဖွဲ့ကတွတ်တော်မှာနေရာအများစုနဲ့ဥဆောင်နေပါတယ်။ဒါပေမဲ့ပထမအကြိမ်ရွေးကောက်ပွဲမှာဥဆောင်ခဲ့တဲ့ဖြစ်စ်လက်အောက်ဆုံးပါတီအနာကလည်းတခင်ရွေးကောက်ပွဲတွေတဲ့အမတ်နေရာပို့ပြီးရရှိလာတယ်။ဥရောပသမ္မတပါတီပါတော့လက်ရာဇောပါတီတွေကအမတ်နေရာ920ရှိတဲ့အနေနဲ့၄ပုံပုံနီးနီးအတိုင်းရရှိလိုက်ကြပါတယ်။ရွေးကောက်ပွဲတွေကပြနေတဲ့ UK နဲ့ဥရောပနိုင်ငံရေးလမ်းကြောင်းကဒီမိုကရေစီနဲ့လူခွင့်ရေးပေါ်မှာဘလို့များတက်ရောက်မှုရှိနေမှာလဲ။ဒီကြောင့်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ BBC မြန်မာပိုင်းအငိမ့်စားဌာနမှူးဒေါက်တင်ထားဆွေဖြစ်ပါလေ။ UK ရဲ့ရွေးကောက်ပွဲရလဒ်တွေကိုကြည့်နေတယ်လက်အားဆုံးနိုင်ငံရေးရဲ့အနေအထားကိုရှော့တွက်လို့ရပြီလို့ပြောလို့ရတယ
်အဲ့လောက်ကြည့်တော့လည်းမဟုတ်ပါဘူးဆရာရယ်ဘာဖြစ်လို့လဲဆိုတော့ Reform UK ကအမတ်နေရာအနည်းငယ်နိုင်တယ်ခါတလုံးဝခတိုင်းလုံးဝအတိမတ်ပြုမခံရတာတဲ့ဆိုင်တော့နည်းနည်းလေးတွတ်တက်မှုရှိလာတယ်နောက်ပြီးတော့မဲပြီးတဲ့ဒီအချိုးဆောက်ကြည့်ရင်လည်းသူ့ဘက်ကမဲတော်တော်များများလေးရလာတာကိုရောက်လာတာကိုတွေ့ရတယ်။သို့တော်လည်းပဲ Reform UK ကလက်ရစွန့်ရောက်ပါเนาะဘာဖြစ်လို့လဲဆိုတော့ तू ကအစွန့်ရောက်လို့တော့အစွန့်ရောက်တယ်ဆိုတာဒီလိုပါ။ तू ကလူပြူကြီးဆိုးရေးဝါဒเนาะနောက်ပြီးတော့နိုင်ငံသားတွေကို तू လက်မခံဘူး။နောက်ပြီးတော့LGBT တွေလက်မခံဘူး။အဲ့တော့ဒီအခုလက်ရှိဖြစ်နေတဲ့ကဘာကြီးကတွားနေတဲ့ပုံစံနဲ့သူတို့ရဲ့အယူဝါဒတွေကတခြားစီဖြစ်နေတယ်။အဲ့တော့လူတွေကဒီလောက်လက်မကောင်းနောက်တစ်ခုက Nigel Farage ဒီ Reform UK ရဲ့ခေါင်းဆောင်ပေါ့။သူကပါလီမန်ထဲကနေပြီးတော့ဒီဒုတိယအခုအတိုက်ခံပါတီဖြစ်သွားတဲ့ Conservative Party ကိုတခါတည်းဒီဖြုတ်ချပြီးတော့Reform Party ကအဓိကအတိုက်ခံပါတီကြီးဖြစ်လာစေရမယ်ဆိုပြီးတော့ကြိမ်ကြုံသွားပြီးတော့ကူပါလီမန်ထဲရောက်လာတာ။ဒါပေမဲ့လက်တွေ့မှာမဖြစ်နိုင်ပါဘူး။ Conservative Party ကအတိုက်ခံအနေနဲ့ဆက်ပြီးတော့ရှိနေဦးမှာပါ
။ဟုတ်ကဲ့ဆရာမ။ UK မှာ Labour Party အနိုင်ရရှိတယ်။နော်ပြည်သစ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ New Popular Front လို့ပြောတဲ့လက်ဝဲညွန်ပေါင်းအဖွဲ့ကပါလီမန်မှာအမတ်နေရာအများစုဒါရရှိသွားတယ်ပေါ့လေ။ဘာတမိမဲ့တပြိုင်နဲ့မှာပဲလက်ရာဂျွန်ပါတီတခုဖြစ်တဲ့เนาะသူတို့ရဲ့မဟာမိတ်ပေါ့เนาะမျိုးသားမဟာမိတ်ဖွဲ့ပါပါလီမန်နေရာ140လောက်ရတယ်ဆိုတော့တော်တော်အရေးပါတဲ့အမတ်နေရာတွေကိုလည်းရရှိသွားတယ်တပြိုင်နဲ့မှာပဲဥရောပပါလီမန်ရွေးကောက်ပွဲတွေမှာလည်းလက်ရာဂျွန်နိုင်ငံရေးပါတီတွေကအနိုင်ရရှိသွားတာတွေ့ရတယ်ဒီတော့ဥရောပမှာရှိနေတဲ့နိုင်ငံရေး လမ်းကြောင်းမှာဘလို့သွားနေတယ်ဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်မှာချိန်ချမှုတွေရှိလာနိုင်တယ
်လူတွေဘာလို့ထောက်ခံတယ်လဲဆိုတော့အထူးသဖြင့်ဒီဥရောပမှာပေါ့ဒီအဲ North Africa ပေါ့နော်အာဖရိကတိုက်ရဲမြောက်ပိုင်းကနိုင်ငံတွေကနေပြီးလူတွေကူးလာတယ်နောက်ပြီးတော့ Syria ကစစ်ဖြစ်နေတဲ့ Syria နိုင်ငံလူတွေစစ်ပြေးဒုက္ခတွေရောက်လာတယ်အလုတ်ကန်ရှားပါတဲ့နိုင်ငံတွေအလုတ်ကန်လိုချင်လို့ပေါ့အဲ့ဒီသူတို့တွေကလေရီနဲ့ရောက်လာတယ်မတရားမဝင်တဲ့နီးနဲ့ရောတရားဝင်တဲ့နီးနဲ့ရောရောက်လာတယ်အဲ့တော့အဲ့ဒါကိုဥရောပမှာရှိတဲ့လူတွေကတော်တော်လေးကိုစိတ်ပြတ်သွားတယ်စိတ်ပြတ်နေကြတယ်စိတ်ပြတ်တာဘာဖြစ်လို့လဲဆိုတော့သူတို့ရဲ့ identity ပေါ့နော်သူတို့ရဲ့ဒီအမျိုးသားရေးလက္ခဏာပေါ့နော်ဒါတွေကိုဆုံးရှုံးသွားမှသူတို့စိုးရိမ်နေကြတယ် Italy ဝန်ကြီးချုပ်ပေါ့နော်အဲ Giorgia Melonia ဆိုလို့ရှိရင်သူဆိုဖွင့်ကိုပြောတာဒီ immigration ပေါ့နော်ကိုသူတို့တားမြစ်တဲ့အနေနဲ့ရေရက်ကိုအသုံးပြုလို့အသုံးပြုရဖို့လိုအပ်လို့ရှိရင်အသုံးပြုမယ်အဲ့ဒီအထီတောင်သူကပြောတာအဲ့တော့ဒီလိုပြောတဲ့အခါမှာပြင်သစ်တရားသိသဘောကြတယ်သူတို့ကဒီလက်ရဇွန်းရောက်ပါတီတွေသာနိုင်ငံဥဆောင်မယ်ဆိုလို့ရှိရင်နိုင်ငံခြားသားတွေဝင်လာအောင်လည်းတားမြစ်နိုင်မယ်နောက်ပြီးတော့နိုင်ငံခြားသားတွေဝင်လာလို့အလုတ်ကန်ရှားပါမှုပြဿနာဖြစ်တယ်ဒါတွေလည်းသူတို့ဖြေရှင်းပေးနိုင်မယ်အဲ့တော့သူတို့ရဲ့ဒီသူတို့ယဉ်ကျေးမှုသူတို့ရဲ့ဘာသာစကားဒါရီယာလဲပို့ပြီးတော့အေးဒီနိုင်ငံတွင်းနှောင်းမှုတွေနေသွားမယ်ပေါ့နော်အဲ့ဒီသဘောကိုသူတို့ကအဲ့လိုမျိုးတွေးတယ်အဲ့လိုမျိုးတွေးပြီးတော့ဒီလက်ရဆွန်းရောက်ပါတီတွေသူတို့ကအပ်ပေးလာတယ်အဲ့တော့ဒီမိုကရေစီပေါ်မှာသူတို့စိတ်ပြက်လာတာလဲစိတ်ပြက်လာတဲ့လက္ခဏာလို့ပြောလို့ရပါတယ်ဒီမိုကရေစီစနစ်ပေါ်မှာဒီမိုကရေစီစနစ်ပေါ်မှာစိတ်ပြက်ရခြင်းအကြောင်းရင်းရလဲအဲ့ဒါသူတို့လိုချင်ဒီအထူးသဖြင့် immigration ကိုမတားမြစ်နိုင်နိုင်ငံခြားသားတွေဝင်လာတာကိုမတားမြစ်နိုင်စဆိုးရတွေကသိပ်ပျော့လွန်းတယ်လို့သူတို့ထင်တယ
်ဟုတ်ကဲ့ဆိုတော့ဒီလက်ရှိဘာဒီလဲဥရောပနိုင်ငံကြီးလမ်းကြောင်းအရဆိုရင်ဂျပန်နိုင်ငံအပေါ်မှာရောတည်ရောက်မှုဘယ်လိုများရှိလဲ
ပြန်ကြည့်လိုက်လို့ရှိရင်ဥရောပဆိုတာဒီမိုကရေစီနိုင်ငံတွေစုဖွဲ့ထားတာပဲလေအဲ့တော့ဒီမိုကရေစီစနစ်ကိုသူတို့ဆက်ပြီးတော့လိုလားနေသေးတယ်အဲ့ဒီအတွက်မြန်မာနိုင်ငံမှာလည်းဒီမိုကရေစီထွန်းကားတာကိုသူတို့လိုချင်တယ်မြန်မာနိုင်ငံမှာအခုလက်ရှိကြုံတွေ့နေရတဲ့အကျပ်တဲတွေကိုသူတို့မလိုလားဘူးအဲ့တော့ဒီအခုလက်ရဆွံ့ရောက်ပါတီတွေတက်လာတဲ့အတွက်လာစက္ကစစစ်ကောင်စီအနေနဲ့အတိအမှတ်ပြုခံရမလားအဲ့လိုစပက်ကတွေးရင်တော့ကျမတော့မထင်ပါဘူးဘာဖြစ်လို့လဲဆိုလို့ရှိရင်လက်ရဆွံ့ရောက်ပါတီတွေကသူတို့တနိုင်ငံထိတိနေလို့ရတာမဟုတ်ဘူးလေဟုတ်လားဥရောပ EU ဆိုဥရောပဆိုတာသူတို့အစုအဖွဲ့နဲ့နေရတာလေဥရောပနိုင်ငံအလုံးကဒီမိုကရေစီဘက်ကိုသွားနေတာပဲဟန်ဂေရီပဲကြည့်ပါဟန်ဂေရီကသူကအဆွံ့ရောက်ကောင်းဆောင်ပဲနော်သူလက်ရဆွံ့ရောက်ကောင်းဆောင်မယ်။သူကနိုင်ငံခြားသားတွေမလိုလားဘူး။သူမှနာနာပြဘာသာကြားတွေမလိုလားဘူး။သို့တော်လည်းပဲသူထီထီလို့သူဟာသူမလိုလားတော့လည်းပဲသူထီထီနေလို့မှမရတာ
။တစ်ဖက်မှာကြတော့လေကျွန်တော်တို့ဒီ NATO အနေနဲ့ပေါ့နော်။တိုက်ပြည်တွေကမိမိလက်ထက်တွေကိုထုတ်ဖို့အတွက်စီရေးသုံးစိတ်တွေကိုမြင့်တင်လာတယ်။နော်။ဥရောပEU မှာဆိုလို့ရှိရင်လည်းကာကွယ်ရေးသုံးစိတ်သတ်မှတ်အချက်တွေပြည့်တယ်ရမယ်ဆိုတော့ကျွန်တော်တို့သဘောတူညီချက်တွေလည်းရှိလာတာကိုပြရတယ်အဲ့ဒီလို budget ဒီကိုစီရေးအတွက်ပို့ပြီးပြည့်တယ်လာတော့ကြောင့်တစ်ဖက်မှာ UK aid လို့ EU aid လို့ပေါ့နော်နိုင်ငံတကာအကူအညီပေးနေတဲ့အကူအညီပေးမှုတွေပုံမှာထိခိုက်မှုရှိလာနိုင်တယ်လားအထူးသဖြင့်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုသိနေတဲ့အကူအညီတွေကိုတော့ထိခိုက်သွားနိုင်တ
ယ်။ Ukraine စစ်ပွဲတုန်းကတော့ Ukraine စစ်ပွဲဆက်ဖြစ်ပြီးတော့အရှိန်အဟုန်နဲ့ဖြစ်နေတဲ့အချိန်မှာတော့ဒီလူသားချင်းစာနာမှုထောက်လူသားချင်းစာနာမှုအကူအညီတွေတွားပြီးတော့ထိခိုက်တာတွေတွေ့ရပါတယ်။အခုဒီ EU မှာရှိတဲ့ defense budget ပေါ့နော် NATO defense budget နဲ့ကာကွယ်ရေးအသုံးစရိတ်နဲ့ပတ်သက်ပြီးတော့တိုးမြင့်မယ်လို့အလုံးကကတိကဝတ်တွေပြုကြတယ်။အဲ့တော့ဒီ NATO မှာ budget တွေတိုးလိုက်တဲ့ကာကွယ်ရေးအသုံးစရိတ်တွေတိုးပေးလိုက်တဲ့အတွက်ဒီလူသားချင်းစာနာမှုအကူအညီတွေဘက်မှာလျော့သွားမလားဆိုတော့အဲ့လိုတော့မထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့အသုံးစရိတ်က budget ကတိတန့်တခြားကနေလာတာဆိုတော့လေ။သို့တော်လည်းပဲ Piba Pupio ye season ya be need it, but chem temaro, the channing and in a quay we be at it, quay we be at it, don't say, you're the gong, you're the time, Marie. Dodo leve, lessimaro, yore lura, tomorrow, Madrid, 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 the babu.
Okay. Sama Soto of your daughter, Louis Mutita ye, what happened? Dana Sandra, the Manangama Solosi, could be babu. ကျွန်တော်တို့ထွက်ပြေးနေကြရတဲ့ဒုက္ခတွေတွေလည်းအများကြီးရှိတယ်။နောက်တရားဝင်ဗီဇာအနေနဲ့လည်းကျွန်တော်တို့ထွက်လာကြပြီးတော့ဥရောပတိုင်းပြည်တွေအမေရိကန်နဲ့ဥရောပတိုင်းပြည်တွေမှာငွေအိတ်ခိုးလုံးဝေးတောင်းခံထားကြတဲ့လူကြီးရတယ်တူပြန်လာနေတယ်ပေါ့နော်။ဆိုတော့ဒီဘက်တက်လာပြီမယ်လို့မက်ခရွန်နဲ့ပြည်သက်မှာလည်းမက်ခရွန်နဲ့လက်ဝဲညွန်မောင်းဖွဲ့ကအမှန်တရားအများစုရထားပြီမယ်လို့
အဲ့ဒီလိုဒုက္ခသည်ဆိုင်ရာအကူအညီပေးရလက်ခံရေးနောက်ပြီးတော့နိုင်ငံရေးခလုံးကိုပေးရေးဆိုတဲ့မူဝါဒတွေပုံမှန်တည်ရမှုရှိနေတယ်။နိုင်ငံရေးခလုံးကိုတောင်းတဲ့သူတွေပုံမှန်တည်ရမှုရှိသလားဆိုတော့ကျွန်မတို့မထင်ပါဘူး။UK ဝဲ UK ဝဲဥပမာအနေနဲ့ပေးပါမယ်။UK မှာနိုင်ငံရေးခလုံးကိုချက်ထားသူတွေရဲ့ဟလာချက်ထားသူတွေအများအပြားရှိတယ်။အချင်းကြတယ်နော်။သို့တော်လည်းပဲမရဘူးဆိုတာတော့မရှိပါဘူး။ Ero, nangai kulung kuine pateluro, tikai mushimeluro, chimaram chimau.
Who's really forget it, Gado? We've seen the Marta in his attendant and brought in hardship to the bottom.
BBC
မြန်မာပိုင်းရဲ့အငြင်းစားဌာနမှဒေါက်တင်ထားစီကိုဒီမောင်သံကစက်သွင်းမိများပြီးတော့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်တဲ့ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။ ဖြူအမေရိကန်တန်ကနေ2024ခုနှစ်ဇူလိုင်လ20ရက်စနေနေ့ညပိုင်းမှာပါသာအစီအစဉ်တွေကိုမြန်မာစံတော်ချိန်9:00နာရီထိလိုင်းတူမီတာ32.5ဇက်တင်နဲ့လိုင်းလံမီတာ190လူကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ထိုင်ဝမ်ကျောက်ကွယ်ရေးအတွက်ထိုင်ဝမ်ကပေးရမယ်လို့ရီပတ်ဘလစ်ကန်သမ္မတလောင်းဒေါ်ထရန့်ပြောတာကိုထိုင်ဝမ်ဝန်ကြီးချုပ်
Uyobaga Nidu Nemiri Nati Nika Lani Delu Nidu Tawan Shiduriga Pyobare Asana Ngayi Season Gura Kuzo Mujoga Tensap Bima Pyobare Kamiya
Pigare Zulaila Sangayane Tanila Niga Republican Tamara Long Apie Tiawin Timyao Kanayare Donald Trump Go Tamara Pilayan Taiwan Go Kawe Malalu Bloomberg The Rintanaga Media Ka Taiwan Chung Kawe Ye Adre Konja Zie Digo Taiwan Ga American Go Pia Melu Donald Trump Apisu Kebare Di The Ringo Bloomberg Business Weekly Ga Zulaila Sachao Yenima Topian Gebare Dabin, Taiwan got Chipyari Tolu de Lunganigo, Diayagai no America Gani, Judare Lule, Tranga Piosu Gebare. Akulo, Donald Trump, Machet Bubi now, Taiwan, Jagan Lia Kubisi Tolu ye Gomni today, TFCM ye, Associa Zenoni Jasin Dogebare. Taiwan ha Gababoma, Asimye, Nyanyi do Nibinyane, Jagan Lia Kubisi, Amyazon Tolu de Nangan Bibi. Dini Dwent Gabaloya Chosa Chow Yaganongo Tolo Nile Melu Twitchet Tabare. Di Chibyari Ha Domiani Liasi Gari Tile in the Tolo Yama Ajibare Pisiri Pipare. Taiwan American Sasanye Asima Bien Gabasi Wayego Tigai Nainelu Chanjan Duriga Tonda Tabare. Akulu American Republican Tamara Long Donald Trump Yosu Gedane Padabi Zulan La Sakwine Nega Pilo Kere Drinza Shinlin Wema Taiwan Wenji Cho, Chao Hu Tanga, Akulo Dongbian Biosu Kebare.
美国前总统川普他的讲话，但是大家应该也清楚。咱们来看总统川普表述结果，就拿特别明白了。台湾的美国人也是生意哈，较大陆开马来说，阿龙地皮皮白了。台湾伊拉讲的印度不是被提到第二意见以下，就拿阿龙也碰到完皮的路，伊蛮接来皮白了。
Taiwan အနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုတဖြည်းဖြည်းတိုးမြှင့်နေသလိုစစ်မှုမထမ်းမနေရကာလကိုလည်းလိုအပ်သလိုပြင်ဆင်ပြီးကိုယ့်ကိုယ်ကိုခုခံကာကွယ်နိုင်စွမ်းကိုလည်းမြှင့်တင်နေပါတယ်လို့ Taiwan ဝန်ကြီးချုပ်ကပြောဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းရဲ့အဖွဲ့ဝင်တဦးအနေနဲ့တာဝန်ယူမှုရှိရှိလှုပ်ဆောင်နေပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲတရုတ်အစိုးရကတော့အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချတဲ့အတွက်ဆိုကနှစ်နိုင်ငံနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးမှုကိုရပ်ဆိုင်းလိုက်တယ်လို့ဇူလိုင်လ18ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဂျီအင်းကပြောဆိုခဲ့ပါတယ
်။美方无视中方的坚决反对和反复交涉，持续对台军售。
တရုတ်ရဲ့အဓိကအကျိုးစီးပွားကိုထိခိုက်စေတဲ့ထိုင်ဝမ်ကိုလက်နက်ရောင်းချနေတာကိုတရုတ်ကကန့်ကွက်နေပေမဲ့လည်းအမေရိကန်ပြည်ထောင်စုကအလေးမထားတဲ့အတွက်နျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးမှုကိုရပ်ဆိုင်းဖို့ဆုံးဖြတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဖြစ်ပျက်သမျှအားလုံးဟာအမေရိကန်ပြည်ထောင်စုရဲ့တာဝန်သာဖြစ်ပါတယ
်။တရုတ်နဲ့အမေရိကန်အကြား2023ခုနှစ်ကုန်ပိုင်းကနျူကလ িয়ার လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးဆွေးနွေးခဲ့ပါတယ်။2024ခုနှစ်ဇွန်လအလယ်ပိုင်းတုန်းကသမ္မတဘိုင်ဒန်အစိုးရကထိုင်ဝမ်ကိုမစ်ဆိုင်းတုံးနဲ့ drone လက်နက်တွေအပါအဝင်စစ်လက်နက်ပစ္စည်းဒေါ်လာတန်360ပိုးရောင်းချခဲ့ပါတယ်။အခုလိုအချိန်မှာပဲပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းတရုတ်နဲ့ Belarus တို့ပူးတွဲစီရေးလက်ကျင်ခဲ့ပါတယ်။တင်းငက်စိတ်ဆင်ရေးလို့အမည်ပေးထားတဲ့ပူးတွဲစီရေးလက်ကျင်မှုကိုတရုတ်နဲ့ Belarus တို့ကဇူလိုင်လ12ရက်နေ့မှာစတင်ပြုလုပ်ခဲ့ပါတယ်။ဒီစီလေ့ကျင့်မှုဟာ17ရက်ကြာမှာဖြစ်ပြီးနေတိုးအဖွဲ့ဝင်ပိုလန်နိုင်ငံနယ်စပ်နဲ့မိုင်အနည်းငယ်ပဲဝေးကွာပါတယ်။ဒီစီလေ့ကျင့်မှုနဲ့ပတ်သက်ပြီးနေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကဇူလိုင်လ17ရက်နေ့မှာအခုလိုပြောဆိုခဲ့ပါတယ
်။ The Chinese exercise together with the Belarusian forces in Belarus.
ရုရှားတပ်ဖွဲ့တွေနဲ့တွဲပြီးတော့တရုတ်ကဘယ်လာရုစ်မှာစီလေ့ကျင့်တာဟာအာဏာရှင်နိုင်ငံတွေဟာမဟာမိတ်တွေချက်ထွင်လာနေပြီးတော့ဥရောပအာဖရိကနဲ့ကမ္ဘာနေရာအနှံ့ပြားမှာနေတိုးရဲ့နယ်မြေတွေနဲ့နီးကပ်လာနေတယ်ဆိုတာတွေ့မြင်နေရပါတယ်
။ဘယ်လာရုစ်သမ္မတအလက်ဇန္ဒားလူရှင်ကိုဟာ1994ခုနှစ်ကတည်းကနှစ်ပေါင်း30ကျော်ကြာအာဏာရယူထားတဲ့အာဏာရှင်တဦးဖြစ်ပြီးရုရှားရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုထောက်ခံသူဖြစ်ပါတယ်။တရုတ်နဲ့ရုရှားဦးဆောင်တဲ့နိုင်ငံတွေနဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်နိုင်ငံတွေအကြားတင်းမာမှုတွေတိုးလာနေတယ်လို့ဆိုနိုင်ပါတယ်။တရုတ်ဟာရုရှားနဲ့လည်းမဟာမိတ်ပြုတဲ့အပြင်တရုတ်နဲ့ဘယ်လာရုစ်တို့လည်းမဟာမိတ်ပြုလာပါတယ်။အာဏာရှင်နိုင်ငံတွေရဲ့မဟာမိတ်ပြုမှုတွေဖြစ်ပေါ်လာနေတာကိုတွေ့နေရသလိုယူကရိန်းကိုကျူးကျော်တဲ့ရုရှားကိုထောက်ခံအားပေးလာနေတာတွေကိုလည်းတွေ့နေရတယ်လို့ယန်စတိုလန်ဘတ်ကပြောဆိုခဲ့ပါတယ်။ဒါအပြင်နေတိုးအဖွဲ့အနေနဲ့လည်းယူကရိန်းကိုဆက်လက်ကူညီသွားမယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။
အရှနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဇူလိုင်လပထမပတ်ကစလို့တိုင်းနယ်ပြည်နယ်နေရာတချို့မှာမြေကြီးမြင့်တက်မှုကြောင့်စပားဆိုင်ခင်းပါဝင်တီးနှံဆိုင်ခင်းအေကတိန်ကနန်းလောက်အထိကိုရင်နစ်မြုပ်ကုန်ပါတယ်။ဒီသတင်းတွေပြင်တစ်ပတ်အတွင်းလေယာထွက်ကုန်တီးနှံဈေးနှုန်းအတက်ကျကဘလို့ရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ပြည်ချစ်သူများရှင်လန်းချက်မြကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျွန်မမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြည်နဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ ARD နဲ့ချင်းနှင်းမြစ်ရေမြင့်တက်မှုကြောင့်စပားဆိုင်ခင်းအပါအဝင်တိလန်ဆိုင်ခင်းဧကတိန်ကနန်းလောက်ထိရင်းနှီးမြုပ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်စကိုင်းမကွေးနဲ့ပဲခူးတိုင်းမှာမြေရည်တွေမြင့်တက်ပြီးရေကြီးနှမြုပ်မှုတွေကြောင့်စပားဆိုင်ခင်းအပါအဝင်တီးနှံဆိုင်ခင်းဧကပေါင်းထောင်တောင်းချီပြီးရေနှမြုပ်မှုဖြစ်ပွားနေတယ်လို့တောင်သူတွေနဲ့စိုက်ပျိုးရေးဦးစီးဌာနထံကသတင်းရရှိပါတယ်မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာဝတ်တဝါဆိုင်ဧကအများပြားချိနေတယ်လို့ရိတ်သိမ်းဖို့ကြံရှိနေတဲ့နှွေစပားလက်ကျန်ဆိုင်ခင်းတွေမြေပဲနှမ်းပဲစင်းကုန်ကလပဲပြောင်းဆိုင်ခင်းတွေအပါအဝင်တခြားတီးနှံဆိုင်ခင်းအများအပြားရေနှမြုပ်နေတာလို့ဒေသခံတောင်သူတွေကပြောပါတယ်မကွေးတိုင်းတွေကမကွေးပခုတ်ကူအောင်လန်းရေစကြို6စကိုင်းတိုင်းတွေကစကိုင်းမုံရွာရင်းမပင်ဆလင်းကြီးကဏီမင်းငင်းဖောင်းပြင်မော်လိုက်ဟုံးမလင်းကလေးဝခန်းဒီ စားတဲ့မြို့နယ်တွေအပါအဝင်ဒေသတချို့မှာရေကြီးနေမြမှုတွေဖြစ်ပေါ်နေတာပါမြို့ပေါ်နဲ့ကျေးလက်ဒေသလူနေရပ်ကွက်တွေမှာရေအနှဲငယ်ပြန်ကျသွားပေမဲ့စိုက်ခင်းတွေတဲကိုဝင်ရောက်နေတဲ့ရေတွေကတော့ပြန်လဲကျဆင်းသွားမှုမရှိပဲကြံရှိနေကြတာဖြစ်တယ်လို့မကွေးတိုင်းစလင်းမြို့နယ်ကတောင်သူတို့ကပြောပါတယ်အရာဝတီနဲ့ချင်းနှင်းမြစ်ရဲ့မြစ်တက်မှုကြောင့်မိုးစဘာဆိုင်ရက1300ကျော်မိုးနှံဆိုင်ရကပေါင်း1300ကျော်မိုးမြေပဲဆိုင်ရက209ရကမိုးငရုတ်44ရကဖူးစာပြောင်း282ရကပဲစင်းကုံ6ရကပန်းမျိုးမျိုး186ရကနဲ့ရှမောင်ရှော2ရကလောက်ရေကြီးနစ်မြုပ်ခဲ့တယ်လို့သခိုင်းတိုင်းမိုးညိုမြို့နယ်စိုက်ပျိုးရေးဦးစီးဌာနကထုတ်ပြန်ထားပါတယ
်ပြင်ပဆန်တင်ပုံမှု32ရခိုင်နှုန်းမြင့်တက်လာပါတယ်2024ခုနှစ်ဧပြီလကနေဇွန်လအထိသုံးလတာကာလအတွင်းမှာတော့ပြင်ပကိုစံတန်ချိန်3,405,000ကျော်တင်ပို့နိုင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်သုံးလတာကာလအတွင်းမှာတော့ပြင်ပကိုစံတန်ချိန်36,000ကျော်သာတင်ပို့နိုင်ခဲ့တာပဲဖြစ်ပါတယ်။ပမာဏအားဖြင့်32ရာခိုင်နှုန်းလောက်တူတက်လာတာဖြစ်တယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ် MRF ကပြောပါတယ်။ပြင်ပကိုစံတင်ပို့ရမှာတော့တရုတ်နိုင်ငံ၊အင်ဒိုနီးရှားနိုင်ငံနဲ့ဘယ်လ်ဂျီယံနိုင်ငံတို့ကတအဓိကတင်ပို့ခဲ့တာပဲဖြစ်ပါတယ်။စံတင်ပို့မှုကနေအမေရိကန်ဒေါ်လာ185တန်ခန့်ဝင်ဝင်ရရှိခဲ့တယ်လို့မြန်မာနိုင်ငံစင်စပါအသင်းချုပ်မှတာဝန်ရှိသူကပြောပါတယ်။ဈေးကွက်ထဲမှာတော့ဇွန်လ15ရက်နေ့ကဝါတန်လက်ဆန်ကုန်စည်တိုင်းမှာလက်ကာဈေးနေနဲ့ရွှေဘူပေါ်စံ108ပေါက်တဲ့အိတ်ကို33,500ကနေ34,500ကျပ်ဖျားပုံပေါ်စံ108ပေါက်တဲ့အိတ်ကို32,000ကနေ33,000ကျပ်ရက်90ဆန်အသေးကတဲ့အိတ်ကို8,500ကနေ9,000ကျပ်နဲ့အမ်ထဆန်ကျန်ကတဲ့အိတ်ကို9,000ကနေ9,200ကျပ်ပေါက်စီနဲ့အယောင်းဝယ်ဖြစ်နေတာကိုတွေ့ရပါတယ်
တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကရေထွက်ပစ္စည်းနဲ့မွေးမြူရေးလုပ်ငန်းလည်ပတ်မှုတွေရပ်ဆိုင်းနေပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတာကြောင့်ငါးဖမ်းလုပ်ငန်းရေထွက်ပစ္စည်းရောင်းဝယ်ရေးနဲ့မွေးမြူရေးလုပ်ငန်းတွေအားလုံးဒီပါရပ်ဆိုင်းသလောက်ဖြစ်သွားပြီလို့ဒေသခံမွေးမြူရေးလုပ်ငန်းလောက်ကင်သူတွေကပြောပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်လာတဲ့2023ခုနှစ်နိုဝင်ဘာလလောက်ကစလို့ပင်လယ်ပြင်ကမ်းနီးငါးဖမ်းလုပ်ငန်းတွေကရပ်ဆိုင်းထားရတယ်လို့စစ်ကောင်စီကရခိုင်ပြည်နယ်အတွင်းမြို့နယ်တစ်ခုနဲ့တစ်ခုကိုကုန်ပစ္စည်းတည်ယူသွားလာခွင့်ပိတ်ထားလို့ငါးပစုံကနန်းအပါအဝင်ရေထက်ကုန်ပစ္စည်းတင်ပို့မှုတွေလည်းရပ်တန့်ခဲ့ရတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ပြည်နယ်အတွင်းကငါးပစုံကနန်းမွေးမြူရေးကန်တွေအနေနဲ့လည်းလက်ပတ်လောက်ကင်နိုင်ခြင်းမရှိတာကြောင့်မွေးမြူရေးကန်တွေထိမ့်သိမ်းမှုကင်းမဲ့ပြီးပျက်စီးဆုံးရှုံးတာတွေလည်းဖြစ်ပေါ်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။
ဟုတ်ကဲ့ဒီတော့ကဘာလို့လဲများတော့ဘုံတော့ဟာလမ်းကြောင်းတွေကဘလို့ပိတ်ထားတာဘလို့မှလည်းဟာလမ်းကြောင်းလေးကလေးပြတော့ဘာမရောဘူးညောင်မရောဘူးဘလို့မှလည်းပြင်ပေါ်တယ်ကဘုံတော့ဆက်လို့မရဘူးဒီမှာကလည်းဆက်လို့မရဘူးအဲ့တော့ပြင်မှာမဟုတ်ဘူးလေအားလုံးဘလို့ကောင်းတယ်ကြံမိုးတယ်လည်းလုံးမရောလုံးမရတော့ဘူးဘုံတော့ပိတ်ထားတာအဲ့ဒါတော့ဘလို့ကောင်းတယ်ကျတဲ့မျိုးကောင်းဘူးအော်ကောနောကုန်းကြောင်နဲ့ညနေပစ်ကြတော့ဘယ်လိုမှဝင်ရောက်မလုပ်နိုင်ဘူးလ
ားလက်တလုံးမှာရခိုင်ပြည်နယ်အတွင်းကမြို့နယ်အများစုကိုရခိုင်တပ်တော် A ကထိန်းချုပ်ထားပြီးပြည်နယ်နေရာအများစုမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာနေအိမ်စုံမှာစစ်ဘေးရှောင်နေရရပါတယ်စစ်ကောင်စီကရခိုင်ပြည်နယ်နဲ့ပြည်မကိုကုန်းကြောင်ရေကြောင်ကနေတောလာခွင့်ပိတ်ထားတာကြောင့်ပြည်နယ်အတွင်းကရေထက်ကုန်ပစ္စည်းတွေရန်ကုန်နဲ့တခြားဒေသကိုမတင်ပို့နိုင်သလိုပြည်မကနေတင်သွင်းရတဲ့စားတောက်ကုန်နဲ့လူသုံးကုန်ပစ္စည်းတွေရှားပါပြက်လက်ပြီးကုန်စည်နှုန်းမြင့်တက်မှုတွေလည်းဖြစ်ပေါ်နေပါတယ
်။ဒီဂျေလုံးကတော့လုံးလို့အဆင်မပြေတော့အရင်ကလေ။အကွာဟိုငါးရှောင်းဆိုလည်းအဝေးတော့ရှာလို့မရဘူး။အနေနဲ့တော့အချိန်နဲ့ရှားတယ်။ဒါပေမဲ့သူဟိုထောက်ခံတဲ့နာမှာရှာလို့ရတယ်ပေါ့။ဒါပေမဲ့ငါးရာလောက်ကတည်းကရှင်းလဲအရင်ကဆိုရန်ကုန်ပို့ပါ냐ပေါ့။အခုကျတော့အဲ့လိုမျိုးလုပ်ဖို့လဲပြည်စည်းနဲ့ကားရအချိန်ထချင်နိုင်ထလို့မရဆိုတော့မျိုးနဲ့အဆင်မပြေဘူး။ဒါကြောင့်ဒီဘက်ကရေလုံးကလုပ်တဲ့လူတော်တော်များများနားပြီးတော့အချို့တွေတော့အရင်တိုင်းပဲရှိတာတွေပါရှိတယ်ပေါ့
။ရခိုင်ပြည်နယ်ကနေထွက်ရှိတဲ့ငါးပစုံအပါအဝင်ရေထက်ကုန်ပစ္စည်းတွေကိုတိုက်ပွဲတွေမဖြစ်ပွားခင်ကဘင်္ဂလားဒေ့ရှ်ဘက်ကလည်းတင်ဖို့ရောင်းချကြတယ်လို့ရန်ကုန်မန္တလေးနဲ့တခြားနယ်ဒေသဈေးကွက်တွေကိုလည်းတင်ဖို့ရောင်းချခဲ့ကြတာဖြစ်ပါတယ်။2021စစ်တပ်ကအာဏာသိမ်းယူလိုက်ပြီးနောက်ပိုင်းမှာရခိုင်ပြည်နယ်အတွင်းကတကြော့ပြန်တိုက်ပွဲတွေကြောင့်ရေထက်ကုန်ပစ္စည်းတင်ပို့မှုလမ်းကြောင်းတွေအားလုံးရပ်တန့်သွားပြီးလက်ရှိမှာငါးဖမ်းလုပ်ငန်းတွေနဲ့ဝေးမြေရေးလုပ်ငန်းတွေပါရနာလိုက်ရတဲ့အခြေအနေဖြစ်ပါတယ်
။အ
ခုစပီးဇွန်လ10ရက်နေ့ကနေ16ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်မည်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေစဉ်တွေကိုပြောပြပေးချင်ပါသေးတယ်။ပဲမျိုးဆောင်ဈေးကွက်မှာတော့ပို့ကုန်ဘဲတွေကအယောင်းဝယ်အင်းနေလို့ဈေးကျဆင်းနေပြီးစဖိုးချောင်းတည်နေဈေးကွက်မှာတော့အာလူနဲ့ကျက်သူဖြူကကုန်ဝင်နေနေလို့ဈေးနှုန်းမြင့်လာပါသေးတယ်။ဇွန်လ16ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့အိန္ဒိယပို့ကုန်ဘဲတွေဖြစ်တဲ့မက်ဘဲကတတန်ကို33သိန်း3000ကျပ်လောက်ထိပေါက်ဈေးရှိနေပြီးရက်ပိုင်းတွင်တတန်ကို6000ကျော်ပြန်ကျဆင်းသွားပါတယ်။အိန္ဒိယမှာမက်ဘဲဈေးကွက်အင်းနေသလိုမြန်မာပြည်တွင်းမှာလည်းအယောင်းဝယ်နေပါနေရကြောင်းဈေးနှုန်းကျဆင်းသွားတာပဲဖြစ်တယ်လို့ဘဲကုန်တွေတွေကပြောဆိုကြပါတယ်။အခုတင်ဆက်ပေးထားတဲ့ဒီမဲ့ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်ကို Formos Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00အထိတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတစ်ခါတော့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဥရုရာသီပြောင်းလဲမှုပြင်းထန်လာပြီးတော့ကမ္ဘာတဝှမ်းမတည်ငြိမ်မှုတွေတိုးလာနေချိန်မှာပဲစားနပ်ရိက္ခာဖူလုံမှုရှိရေးဥရုရာသီပြောင်းလဲမှုနဲ့သဟဇာတကြအောင်စိုက်ပျိုးတောင်သူတွေနဲ့လူမှုအတိုင်းဝိုင်းကိုကူညီနိုင်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်။ဖန်လုံရင်တန်းငွေထုတ်လွှင့်မှုလျှော့ချနေချိန်တစ်ဖက်မှာလည်းတန်ရှင်းစွမ်းရင်ကဏ္ဍမှာစမ်းသစ်တီထွင်နိုင်ရေးအကြီးအကျယ်ရင်းနှီးမြှုပ်နှံကြဖို့စွမ်းရင်ဝန်ကြီးတွေနဲ့ပညာရှင်တွေပါရီမြို့မှာနီလန်းရှာဆွေးနွေးခဲ့ကြပါတယ်။ဥရုရာသီနဲ့လာကကဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဥရုရာသီပြောင်းလဲမှုပို့ပြီးတော့ပြင်ထန်လာချိန်မှာပဲနိုင်ငံရေးစည်ရေးပဋိပက္ခတွေတိုးလာနေတာကြောင့်ဒီကနေ့ကဘာကြီးမှာစာနာရိတ်ခါတွေရှားပါလာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကသတိပေးလိုက်ပါတယ်ဥမတောင်မှတီလာဆောင်မယ်ဆိုတဲ့စကားလိုပဲဟာနေတဲ့အဝမ်းကြောင့်လူတွေပိုးပြီးတော့ဒေါသဖြစ်လာကြတဲ့အတွက်နိုင်ငံတည်ငြိမ်အေးချမ်းရေးကိုပါထိခိုက်လာစေတယ်လို့အတွင်းရေးမှူးချုပ်ကနယူးယောက်မြို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဖေဖော်ဝါရီလ13ရက်နေ့ကအခုလိုတင်ပြခဲ့တာပါ
I am dismayed to say that our world today is teeming with examples of the devastating
ကဘာစာနာရိတ်ကကြက်တဲဆိုင်လာစေတဲ့တွန်းအားနှစ်ရက်ကတော့ရာသီဥတုနဲ့ပဋိပက္ခတွေပဲဖြစ်ပါတယ်စေပွဲတွေအချိန်မြင့်လာတဲ့အခါစာလောင်ငတ်မှုတွေတိုးလာပါတယ်လူတွေနေရက်ပြောင်းရလာကြောက်ပဲဖြစ်ဖြစ်စိုက်ပျိုးရေးလုပ်ငန်းထိခိုက်ပျက်စီးရလို့ပဲဖြစ်ဖြစ်အခြေခံအဆောက်အုံတွေပျက်စီးရလို့ပဲဖြစ်ဖြစ်ဒါမှမဟုတ်မူဝါဒကြောက်ပဲဖြစ်ဖြစ်စာနာရိတ်ခါတွေရှားပါလာရပါတယ
်ကုလလုံခြုံရေးကောင်စီမှဥတုရာသီပြောင်းလဲမှုနဲ့လုံခြုံရေးကိစ္စကိုအလေးထားဆွေးနွေးခဲ့တာပါဥတုရာသီပြောင်းလဲမှုနဲ့အဆိုးဆုံးရင်ဆိုင်နေရတဲ့နိုင်ငံ14နိုင်ငံတို့မှာပဋိပက္ခတွေနဲ့ပါရင်ဆိုင်နေရတယ်လို့လည်းအတွင်းမှချုပ်ကပြောပါတယ်
။ A global food crisis is creating a hellscape of anger and
ကမ္ဘာစားနပ်ရေးခါအကြက်တဲဟာကမ္ဘာအစင်းရေးဆုံးဆိုတဲ့လူများစွာအတွက်တော့ငရဲပုံကြီးပါပဲ။ရာသီဥတုဆိုင်ရာအကြက်တဲတွေကလည်းလူအသက်သေးစေလောက်တဲ့စွမ်းအားတွေနဲ့အချိန်မြင့်လာနေပါတယ်။မနှစ်ကတော့တမိုင်းမှာအပူဆုံးနှစ်ဖြစ်ခဲ့ပါတယ်။ဒီအချက်နှစ်ချက်စလုံးဟာငြိမ်းချမ်းရေးကိုထိခိုက်စေပါတယ်။ဆာလောင်မှုတွေကစူပူအောင်ကြွမှုတွေဖြစ်လာစေတဲ့တွန်းအားလည်းဖြစ်ပါတယ်
။ဂါဇာဒေသကစစ်ပွဲမှာလူပေါင်း9သိန်းလောက်ဆာလောင်ငတ်မှုကြရပြီးစီးရီးယားမှာလည်းစနစ်ကျော်စစ်ပွဲကြောင့်လူ73သန်းလောက်အစာရေစာမလုံမလောက်ဖြစ်နေရတယ်လို့မြန်မာနိုင်ငံမှာဆိုရင်လည်းပြည်ရင်းမတည်ငြိမ်မှုတွေကြောင့်ငတ်မှုမှုဘေးကပြန်ပြီးတော့ကောင်းထောင်လာတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်။နိုင်ငံကငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ခြိမ်းခြောက်မှုတွေဖြစ်လာနေတာကိုရှောင်ရှားဖို့ပဋိပက္ခတွေဥတုရာသီနဲ့စာနာရိတ်ခါရှားပါမှုကြားဆက်ဆက်မှုတွေကိုဖယ်ရှားနိုင်ရေးဝိုင်းဝန်းဆောင်ရွက်မှာဖြစ်တော်မယ်လို့လည်းအတွင်းမှချုပ်ကထောက်ပြသွားပါတယ်2023ကမ္ဘာစာနာရိတ်ခါဆိုင်ရာအစီရင်ခံစာအရကမ္ဘာမှာစာနာရိတ်ခါရှားပါပြီးတော့ဆာလောင်ငတ်မှုတိုးလာစေတဲ့အတ္တိကမောင်းနှင်အားနည်းရကတော့ဥတုရာသီပြောင်းလဲမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ကုလသမဂ္ဂရဲ့ဥတုရာသီရေးရာဌာန UNFCCC ရဲ့အကြီးအကဲ Simon Steele ကလည်းအခုလိုတင်ပြသွားပါတယ်
။ Climate change is contributing to food insecurity and to conflict.
ရာသီဥတုပေါက်ပြန်မှုဟာစားနပ်ရိက္ခာရှားပါမှုနဲ့ပဋိပက္ခတွေပေါ်ပေါက်စေပါတယ်။ဖန်လုံရင်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချဖို့ပြောင်းလဲလာတဲ့ရာသီဥတုနဲ့သဟဇာတာကြောင့်အောင်အရှိန်အဟုန်နဲ့ဆင်ဆက်မပြတ်ဆောင်ရွက်ဖို့လည်းလိုပါတယ်။ကမ္ဘာမှာအပူချိန်မြင့်တက်မှုနဲ့တိတ်ကိုမြန်ဆန်လာပါတယ်။မိုးရွာသွန်းမှုပုံစံတွေလည်းပြောင်းလဲလာပြီးမုန်တိုင်းတွေလည်းပိုမိုအားကောင်းလာတဲ့အတွက်ဆုံးရှုံးပျက်စီးမှုပိုများလာပါတယ်။ Yadi Udu Pyanglan Mu Jaw Ma Haw Phe Sa Na Yik Ka Thau Lou Mu De Cha Sin La Ni De Lo IPCC Ga Pyo Ba De Taik Mwe Do De Ana Ga Ma Sa Na Yik Ka Adik Ka Thau Lou Nai De Naingan De Ga Sai Pyo Thwet Kaun De Cha Sin La Ma Phit De Atwe Yik Ka Thau Pan Mu De Le Cha Sin La Nai Je Shi Ni Ba De
Taik Nu Pi Da Re Lu Mu Bwa Go Aka Kwe Pe Nai Pho National Climate Adaptation Plan ဆိုရဲဥဒုယာတိပြောင်းလဲမှုနဲ့လိုက်လျောညီထွေဖြစ်စေမဲ့အစီအစဉ်ကိုနိုင်ငံတိုင်းအကောင့်ထဲပေါ်ပို့လိုရဲလို့လဲထောက်ပြသွားပါတယ်။ ကုလလုံချိုရေးကောင်စီမှာဥဒုယာတိပြောင်းလဲမှုကြောင့်စားနပ်ရိက္ခာရှားပါမှုကိုအပြေရှားနေချိန်မှာပဲစွမ်းအင်နဲ့ရာသီဥဒုဆိုင်ရာဝန်ကြီးအယောက်30ကျော်တို့ကလည်းကာဗွန်တက်ငွေလျှော့ချနေချိန်နီးပညာတင်တဲ့စွမ်းအင်ထုတ်လုပ်နိုင်ရေးပြင်သစ်နိုင်ငံပါရီမြို့မှာဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဥဒုယာတိရဲ့အထူးကိုယ်စားလှယ်ဂျွန်ကယ်ရီကတော့ကမ္ဘာအပူချိန်တက်စေတဲ့ကာဗွန်ထုတ်လုပ်မှုက
There is no way, no matter who is elected.
ကာဗွန်တောင်းွေထုတ်လုပ်မှုကျဆင်းလိုက်မယ်။ကာဗွန်ထုတ်လုပ်မှုကင်းတဲ့စီးပွားရေးလောကဖြစ်လာမယ်ဆိုတာကျွန်တော်ကျွင်းမဲ့ယုံကြည်ပါတယ်။ကမ္ဘာဗေဒိတာမှာဘယ်သူပဲရွေးကောက်ခံရသည်ဖြစ်စေကာဗွန်ထုတ်လုပ်မှုကတော့ကျဆင်းလာမှာပါ။ဈေးကွက်အပြောင်းအလဲတွေကိုဗန်နိုင်းဝင်ကြီးပဲဖြစ်ဖြစ်ဝင်ကြီးချုပ်ပဲဖြစ်ဖြစ်တပရကပဲဖြစ်ဖြစ်ဘယ်နိုင်ငံရေးသမားကမှကြောက်ပြလို့မရပါဘူ
း။အစီအဝေးကိုတက်ရောက်လာကြတဲ့သက်ဆိုင်ရာဝန်ကြီးတွေကလည်းတန့်ရှင်းစွမ်းအင်ကဏ္ဍမှာအကြီးအကျယ်ရင်းနှီးမြှုပ်နှံသွားမယ်လို့အခိုင်အမာကတိပြုပြောဆိုခဲ့တာပါ။မစ္စတာဂယ်ရီကတော့ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါ်ပေါက်လာတဲ့အဆိုးဆုံးအခြေအနေတွေကိုရှောင်ရှားနိုင်လောက်အောင်အခုလိုအာသွန်ခွင့်ဆိုင်ကြိုးပမ်းမှုတွေနဲ့အပြောင်းလဲတွေအချိန်မီပါမလားဆိုတော့ကိုတော့မေခွန်းထုတ်စရာရှိပါတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်။ကျမနင်္ဂလာပ
ါဥရုယာဒီနဲ့နာဂကဘာအစီအစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့စနေနေ့ညအတွက်နောက်ဆုံးကြန့်ရှိတဲ့သတင်းတွေကထူထအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဘဝနိုင်ငံတွေထဲမှာဘယ်နိုင်ငံတွေကအာဂရီလိုက်စားမှုနဲ့အကျင့်ပြတ်ချာစားမှုအစိုးဆုံးနိုင်ငံတွေဖြစ်ပြီးတော့ဘယ်နိုင်ငံတွေကအနည်းဆုံးပါလဲမြန်မာနိုင်ငံကရောဘယ်အဆင့်မှာရှိပါသလဲအခုဒီပတ်သတင်းတွေကသုဒ္ဓအစီအစဉ်မှာမှန်းညညိုလင်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
လိုက်စားမှုဆိုတာကဒီနေ့အထိနိုင်ငံအများစုမှာရှိနေဆဲပဲဖြစ်ပါတယ်။နိုင်ငံရေးစီးပွားရေးတည်ငြိမ်ဖွံ့ဖြိုးမှုရှိပြီးတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတွေမှာတော့အာဂရီလိုက်စားမှုဆိုတာမရှိသလောက်နဲ့ကဏ္ဍအနှဲငယ်လောက်မှသာအနေအချင်းတွေ့နိုင်တာပါ။နိုင်ငံရဲ့တရားဥပဒေစိုးမိုးမှုအားနည်းပြီးနိုင်ငံရေးစီးပွားရေးတည်ငြိမ်မှုမရှိတဲ့ဆင်းရဲတဲ့နိုင်ငံတွေဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့အာဂရီလိုက်စားမှုတွေကိုနိုင်ငံအစိုးရရဲ့ကဏ္ဍတိုင်းလိုလိုမှာအပြင်တခြားလုပ်ငန်းကဏ္ဍအသီးသီးမှာလည်းတွေ့ရပါတယ်။တရုတ်၊မော်ရိုကို၊အင်ဒိုနီးရှား၊ထိုင်းနဲ့ဗီယက်နမ်လိုနိုင်ငံတွေမှာဆိုရင်အာဂရီလိုက်စားမှုနဲ့လက်စားမှုကျူးလွန်သူတွေကိုတည်တံ့အထိပြစ်ဒဏ်ချမှတ်တာတွေလည်းရှိပါတယ်။ကမ္ဘာနိုင်ငံတွေရဲ့အာဂရီလိုက်စားမှုအတိုင်းအတာနဲ့ပတ်သက်လို့ CEO World Magazine ကြီးကလေ့လာသုတေသနပြုခဲ့ပြီးဒီနှစ်ထဲမှာပဲထုတ်ပြန်ခဲ့ပါတယ်။အစိုးရအရာရှိတွေရဲ့အာဂရီလိုက်စားမှုပြည်သူလူထုအချင်းချင်းအကြားလက်ပေးလက်ယူမှုနိုင်ငံရဲ့ဗဏ္ဍာငွေအလွဲသုံးစားပြုမှုစတဲ့အာဂရီလိုက်စားမှုနဲ့အကျင့်ပြတ်ချစားမှုတွေအပါအဝင်အာဂရီလိုက်စားမှုတွေပပအောင်ကြိုးပမ်းတိုက်ဖြက်မှုတွေဘလောက်ထိရောက်အောင်လှုပ်ဆောင်တယ်လဲဆိုတဲ့အချက်တွေပေါ်အခြေခံပြီးနိုင်ငံ198နိုင်ငံကိုလေ့လာစစ်တမ်းယူအချက်လက်တွေထုတ်ပြန်ခဲ့တာပါဒီလေ့လာမှုတွေအရတော့ကမ္ဘာမှာအာဂရီလိုက်စားမှုအများဆုံးရှိတဲ့နိုင်ငံကအာဖရိကတိုက်ကနိုင်ငံတစ်ခုဖြစ်တဲ့ဆိုမာလီယာနိုင်ငံဖြစ်ပါတယ်
ဆိုမာလီယာမှာမပီးဆုံးနိုင်အောင်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေတရင်လွတ်လပ်ခွင့်ကိုပိတ်ပင်ထားတာတွေနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ထားမှုတွေကအချင်းပြတ်ချစားမှုအဂရိလိုက်စားမှုတွေများလာစေဖို့အခြေခံအချက်တွေဖြစ်စေတယ်လို့ဆိုပါတယ် အာဂရီလိုက်စားမှုဒုတိယအများဆုံးနိုင်ငံကတော့လက်တင်အမေရိကနိုင်ငံတစ်ခုဖြစ်တဲ့ဗင်နီဇွဲလားနိုင်ငံဖြစ်ပါတယ်။မူရစေဝါကုန်ကူးမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကဗင်နီဇွဲလားနိုင်ငံရဲ့အဓိကအာဂရီလိုက်စားမှုတွေဖြစ်လာရတဲ့အခြေခံအချက်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ထားတာပါ။ ဒီနိုင်ငံတွေအတူဆီးရီးယား၊တောင်ဆူဒန်၊ယီမင်၊နီကရာဂွါ၊မြောက်ကိုရီးယား၊ဟေတီ Equatoria Guinea နဲ့တာကမနစ္စတန်နိုင်ငံတွေဟာကမ္ဘာမှာအာဂတိလိုက်စားမှုအများဆုံးအဆင့်တကနေ10မှာရှိတဲ့နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကတော့အာဂတိလိုက်စားမှုအများဆုံးကမ္ဘာအဆင့်14မှာရှိနေတာပါ။ကမ္ဘာမှာအာဂတိလိုက်စားမှုအနည်းဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ ဖင်လန်နိုင်ငံဟာ2020လေးခုနှစ်ရဲ့ပျော်ရွှင်မှုအရှိဆုံးအဆင့်တက်မှာရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖင်လန်နိုင်ငံပြီးရင်တော့နယူးဇီလန်၊ဒိန်းမတ်၊စင်ကာပူ၊နော်ဝေး၊ဆွစ်ဇာလန်၊နယ်သာလန်၊ဆွီဒင်၊ဂျာမနီနဲ့အိုင်ယာလန်နိုင်ငံတို့ဟာအာဂရီလိုက်စားမှုအကျင့်ပျက်ချစားမှုအနည်းဆုံးထိပ်တန်းစေနိုင်ငံပဲဖြစ်ပါတယ်။ မြန်မာနိုင်ငံပါဝင်တဲ့အရှိတောင်အာရှအာဆီယံနိုင်ငံတွေထဲမှာအချက်အလက်မရှိတဲ့ဘရူနိုင်းနိုင်ငံကလွဲပြီးကျန်နိုင်ငံတွေရဲ့အာဂတိလိုက်စားမှုအကျင့်ပျက်ချစားမှုအနည်းဆုံးကနေအများဆုံးနိုင်ငံတွေကိုအဆင့်လိုက်ကြည့်မယ်ဆိုရင်တော့စင်ကာပူနိုင်ငံကအာဂတိလိုက်စားမှုအနည်းဆုံးနိုင်ငံအဖြစ်ထိပ်ဆုံးမှရှိနေတာပါ။အဲဒီနောက်မှာတော့မလေးရှား၊ဗီယက်နမ်၊ထိုင်း၊အင်ဒိုနီးရှား၊
ဖိလစ်ပိုင်၊လာအို၊ကမ္ဘောဒီးယားတို့ရှိပြီးမြန်မာနိုင်ငံကတော့အကျင့်ပြက်ချစားမှုအများဆုံးအနေနဲ့နောက်ဆုံးမှရှိနေရပါရှင်။သတင်းတွေကတူတာစီစဉ်ကိုမညညိုလင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကနေစနေနေ့ည8:00မှာပါသာစီစဉ်တွေကိုည9:00နာရီအထိတင်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်ခင်ဖြူထွေးထည့်လက်ကြင်ညာပေးမ
ဒီနေ့ရောမျိုးနယ်ကဘုံကြီးကျောင်းတကြောင်ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်လို့အရက်သားအပါဝင်လူ20ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောရေးကိုပြောပါရယ်ထိခဲ့ထဏ်ရရတဲ့သူတွေလည်းအများပြားရှိနေပြီးတော့ဒီထဲမှာခလင်းငယ်တွေလည်းပါဝင်တယ်လို့ပြောပါရယ်ပျောက်ဆုံးတဲ့သူတွေကိုရှာဖွေနေဆဲဖြစ်ပြီးခနာကိုတစားစီဖြစ်နေတဲ့ရုပ်လောင်းတွေကိုလည်းလိုက်ကောက်နေရတာကြောင့်သေ နေနဲ့တရုတ်နိုင်ငံရဲ့တောင်းဆိုမှုကြောင့်ဇူလိုင်လကုန်အထိအပြစ်အခက်ရဆဲထားမယ့်အကြောင်းထုတ်ပြန်ပါတယ်။ရှမ်းမြောက်ဒေသမှာဒီလ15ရက်နေ့ကနေ18ရက်နေ့အထိ4ရက်ကြာအပြစ်ရဆဲထားတဲ့အကြောင်းကို MNDAA ကကြေညာခဲ့ပြီးတဲ့နောက်အခုတစ်ချိန်ဒီ19ရက်နေ့ကနေလကုန်နဲ့31ရက်နေ့အထိထပ်မံတတ်တန်းတိုးလိုက်တာလည်းဖြစ်ပါတယ်။ဒီလိုအပြစ်ရဲ့တက်တန်းတိုးလိုက်ပေမဲ့လို့ဒီကာလအထွေမှာစစ်ကောင်စီတက်ဖွဲ့တွေဘက်ကနေပြီးတော့တိုက်ခိုက်လာတဲ့ဆိုရင်တော့ MNDAA တက်ဖွဲ့တွေအနေနဲ့ကိုခုခံကာကွယ်ဖို့တင့်တော်တဲ့တံပြန်တိုက်ခိုက်တာတွေကိုလုပ်သွားမယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။အပြစ်ရထားတဲ့ကာလအထွေမှာဒေသဆိုင်ရာအုပ်ချုပ်သူတွေနဲ့ပူးပေါင်းပြီးတော့စစ်ဘေးအသင့်ဒုက္ခသည်တွေကိုကူညီတာတွေလုပ်သွားမယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့မှာဂါဇာအဖြစ်ခက်ရစရေးဆွေးနွေးမှုတွေတိုးတက်မှုရှိနေတဲ့ဆိုတဲ့အချိန်ထဲမှာပဲဂါဇာလေဘက်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုမနေ့ညပိုင်းတုန်းကအစ္စရေးကလေကြောင်းကနေ3ချိန်တိုက်ခိုက်တာကြောင့်လူ73ယောက်ထက်မနည်းသေဆုံးသွားတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင
်။တရင်ချင်းရုပ်ကိုမခင်ဖြူထွေးချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကကိုစီသူဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen Collier တို့ဖြစ်ပါတယ်။View America အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို line to meter 32 kHz 9390နဲ့9383ည line to meter 51 kHz 5885နဲ့ line to meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာကျွန်တော်ညနေပါ